အင်တာနက်ဝန်ဆောင်မှုယာယီရက်ဆိုင်ခံထားတဲ့ပလဲဝါမြို့နယ်မှာရှိတဲ့စစ်ဘေးဒုက္ခသည်တွေကိုစစ်ကောင်စီကနေရာပြန်ဖို့တီလာအတွင်းမှာပဲညွှန်ကြားလာတယ်လို့စစ်ဘေးဒုက္ခသည်တွေကပြောပါတယ်။စစ်ဘေးဒုက္ခသည်တွေနေရာပြန်ဖို့အတွက်စီစစ်ဆောင်ရွက်နေတယ်လို့လည်းပလဲဝါမြို့နယ်အုပ်ချုပ်ရေးမှူးဦးညီညီဝင်းကပြောပါတယ်
။အဓိကကသူတို့ပြန်ဖို့အတွက်ကိုကျွန်တော်တို့ပြည်နယ်အစိုးရပေါ့နော်။နိုင်ငံတော်စီစဉ်နေတဲ့သူတို့အရင်တော့ဆင်းရဲကောက်တာရှိတယ်ဗျ။ဟိုပြန်နေမဲ့နေရာတွေမှာအဆောက်အဦတွေလုံးဝမကောင်းတာရှင်အစာဦးအစ်စ်ဆောက်ဖို့အတွက်ပေါ့လေအဲပြီးရင်စာဦးကတချို့ပြင်ဆင်ကြရှိရင်ပြင်ဆင်တဲ့ဟာပေါ့လေအဲအဲ့ဒါနောက်တချို့ကျစာဦးကောင်းရင်ကောင်းတယ်ဟာပေါ့လေအဲအဲ့လိုမျိုးနဲ့ဟိုသုံးမျိုးလောက်ခွဲထားနေပြီးစစ်စစ်ပြီးတော့မှဟိုဘတ်ဂျက်တွေပါတင်ပြထားပြီးတော့ပေါ့နော်ဆောင်ရွက်ထားတာပေါ့လေဟိုဘတ်ဂျက်ကကျွန်တော်ရပြီပေါ့နော်ဒီနေ့ဘတ်ဂျက်ရတယ်တော့အဲသူတို့ဟိုအဲရွှေပြောင်းရေးကိစ္စအခုပြန်စစ်စစ်နေပါပြီဗျပြေးဖို့ပြန်လုပ်ပြေးဖို့တော့လေသူတို့သွားရင်လည်းသူတို့အိမ်နေပါလေစနစ်ကျနဲ့တိဆောက်ပြီးတော့ပေါ့နေလို့ရအောင်ပေါ့နော်အဲ့လိုလုပ်ပေးနေပါလေခင်ဗျဟုတ်ကဲ့လောစစ်စစ်ပိုင်းစစ်စစ်ပေးနေပါလေခင်ဗျအကြတော့ကြပါလေခင်ဗျဟုတ်ကဲ့ဟုတ်ဟုတ
်စစ်ဘေးဒုက္ခသည်တွေနေရပြန်နိုင်ရေးအတွက်အာနာပိုင်တွေဖက်ကမိုင်းရှင်းလင်းပေးတာနဲ့နေအိမ်တွေကိုပြုတ်ပြင်ပေးတာတွေအပြင်အ мян ဆုံးနေရပြန်နိုင်ရေးလှုပ်ဆောင်နေတယ်လို့လည်းပလဲဝါမြို့နယ်အုပ်ချုပ်ရေးမှူးကပြောပါတယ်ဒါပေမဲ့လည်းစစ်ဘေးဒုက္ခသည်တွေအနေနဲ့ကျေးရွာအနီးအနားတွေမှာတပ်မတော်တပ်ဖွဲ့တွေတပ်ဆွဲထားတာရှိနေတာကြောင့်တိုက်ပွဲတွေပြန်ဖြစ်မှာကိုစိုးရိမ်နေကြသလိုနေရပြောင်းရင်စာဝတ်နေရအတွက်လည်းစိုးရိမ်မှုတွေရှိနေကြတာပါနေရပြောင်းရင်ဘာလုပ်ကင်စားတော့ရမလဲဆိုတော့ကိုမသိသလိုသွားရေးလာရေးတွေကလည်းကန့်သတ်ထားတာကြောင့်ပြန်မဲဆိုရင်တော့အဆက်ဆက်အရရစိုးရိမ်နေရတယ်လို့ပလဲဝါမြို့နယ်ကနာမည်မဖော်လို့တဲ့စစ်ဘေးဒုက္ခသည်တူကပြောပါတယ
်မင်းတို့အခက်ကရှိရကြီးကျွန်တော်တို့ဒီရွာပဝန်းကြီးမှာဆိုရင်စစ်တပ်တွေကပပလီပတ်ချတယ်ရှိတယ်အလိုမျိုးတွေပေါ့ဒီကြတဲ့မှာတစုံတရာပြဿနာလေးပေါ်လာလို့ရှိရင်ဟိုကိုဘက်ကိုကျွန်တော်တို့ကဟိုဟာဖြစ်ဖြစ်ဆိုတော့ကျွန်တော်တို့ဘက်ကိုလှည့်ပြန်လှည့်လာမှာစိုးရိမ်တာပေါ့အဲ့လိုမျိုးတော့ရှိတယ်အဲစိုးရိမ်စရာတော့အများကြီးပေါ့ဟိုဘယ်လိုပြောမလဲအဲ့တော့ကအကုန်လုံးကိုစိုးရိမ်တော့စာဝတ်ညီကိစ္စရပြင်းလေတကယ်ကိစ္စရပြီးတော့ဟိုသွားကြည့်သွားကိစ္စအကုန်လုံးစိုးရိမ်တာတော့ပြီးတော့ဒီကြတဲ့မှာကျွန်တော်တို့ကဒီပလဲဝကျောက်တော်လမ်းလေးပြောမယ်ဆိုရင်အရင်လုံးကလို့တော်လို့လာလို့ရတဲ့အနေထားလေးမဟုတ်ဘူးအဲ့လိုမျိုးတွေခက်ခဲလို့တော့ရှိကြတယ
်ဒါအပြင်ပလဲဝါမြို့နယ်မှာကုံလန်းရေလန်းတွေမှာလည်းတက်မတော်ဖက်ကအသွားအလာကန့်သက်ထားသလိုကုံစီစီစဲမှုမရှိတာတွေလည်းမရှိသလောက်နှဲပါနေတာကြောင့်ပြည်သူတွေစာနာရိတ်ခါပြက်လက်တာတွေနဲ့ရင်ဆိုင်နေရတယ်လို့လည်းပလဲဝါဒေသခံတို့ကပြောပါတယ
်စာဝင်ညီကတော့ကိုလုံးဝကိုအဆင်မပြေတဲ့အနေထားပါပဲကိုဘာကြောင့်လဲဆိုတော့ကျွန်တော်တို့ကဒီအခိုင်အကျင်းနဲ့ကြောက်တော်မျိုးကိုမှီခိုပြီးတော့စားတောင်းနေရတဲ့အတွက်တော့ကျွန်တော်တို့ဒီလိုင်းဆက်လေတွေဘာတွေမဆက်ဘူးဆိုတော့ဈေးကပြောမယ်ဆိုရင်အစမတန်ဈေးကြီးပြီးတော့ကျွန်တော်တို့ကစနေရတဲ့အနေအထားဖြစ်နေတယ်အခုပြီးတော့အခုလက်လုံလက်စားတွေကလည်းလုံးဝအဆင်မပြေတဲ့အနေအထားတွေဖြစ်လာတယ်ဥမာကုန်ဆက်လေတွေကလည်းပုံမှန်မရှိတော့ဘူးပြောမယ်ဆိုရင်တပတ်မှနေလို့ဥမာဆက်လေဝင်ပုတ်တွေရောက်တာကပြောမယ်ဆိုရင်တပတ်မှနေလို့တရရဲ့နှစ်ရက်အဲ့လောက်အတိုင်းတာလောက်ပဲရှိနေတယ်ပြီးတော့ကုန်ပစ္စည်းတွေကလည်းပြက်လက်တဲ့အနေအထားတွေပဲတွေ့မြင်နေရတယ်ချို့ဆိုရင်ဒီကျင်းမာရေမကောင်းလို့တောင်ကပြောမယ်ဆိုစီခင်ပြဖို့ဥမာရခိုင်ကစစ်တွေတို့ရန်ကုန်တို့သွားမဲ့သူတွေတောင်ကပြောမယ်ဆိုတပတ်ကြိုတင်ခွင့်ကျင်တောင်ကဥမာသူတို့ဖက်ကဒီတမက်ပြောမယ်ဆိုဒီစက်ကောင်စီဖက်ကခွင့်ပြုချက်မပေးတာတွေကိုလည်းတွေ့မြင်နေရတယ်ပေါ့
ပလဲဝါမြို့နယ်မှာလက်ရှိအချိန်ထိစစ်ဘေးဒုက္ခသည်တွေတောင်းတဲ့ချီရှိနေပြီးတော့ပြီးခဲ့တဲ့2018အကုန်ပိုင်းလောက်ကရခိုင်လက်နက်ကိုင်တပ်ဖွဲ့အေအေနဲ့အစိုးရတပ်တို့ကြားတိုက်ပွဲတွေကြောင့်ဩရင်ဆုံးခွာထွက်ပြေးလာကြသူတွေလည်းဖြစ်ပါတယ်။2018ခုနှစ်နှစ်ကုန်ပိုင်းကရခိုင်လက်နက်ကိုင်အေအေနဲ့စစ်တပ်ကြားတိုက်ပွဲတွေဖြစ်ခဲ့အချိန်ကတည်းကပလဲဝါမြို့နယ်ကရခိုင်ပြည်နယ်ထက်ကတခြားမြို့နယ်တွေစီအသွာအလာတွေကိုစစ်တပ်ကကန့်သတ်ထားပါတယ်။အထူးသဖြင့်ပလဲဝအတွက်ကုံစီစီစဉ်ရာအဓိကဖြစ်တဲ့ကြောက်တော်မျိုးနယ်ကိုသွာလာလို့မရဖြစ်နေတာကြောင့်အခက်ကြုံနေကြရတာလည်းဖြစ်ပါတယ်